မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတကာဖိအားနဲ့ဒီရခိုင်ရေးကိစ္စပါဒါနဲ့ဆက်ဆက်ပါတယ်အထူးဖြစ်တော့မြန်မာနိုင်ငံကဒီဒီမိုကရေစီပြည်ပြောင်းလဲမှုတွေလုပ်ပြီးတဲ့နောက်ပိုင်း2010 2012မှာနိုင်ငံတကာရဲ့ချဉ်းကပ်မှုကမြန်မာနိုင်ငံပေါ်ပြောင်းသွားပါတယ်ဖိအားတွေအတော်လေးလျော့သွားပါတယ်ဒါပေမဲ့အခုဒီနှစ်ပိုင်းထဲမှာရခိုင်ရေးကိစ္စတွေဖြစ်လာပြီးတဲ့နောက်မှာတော့ရခိုင်ဒီနိုင်ငံတကာရဲ့ဖိအားတွေတော်လီမြင့်တက်လာပါတယ်အခုဆိုရင်အခုနောက်ဆုံးအချိန်တွေမှာဆိုရင်နိုင်ငံတကာဖိအားတွေမကဘဲနဲ့နိုင်ငံတကာရဲ့အရေးယူမှုပါလာတော့မဲ့အနေအထားမျိုးတွေကြုံလာရပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံသွားနေတဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိဒီလိုမျိုးနိုင်ငံတကာရဲ့ဖိအားတွေကတည်ရောက်မှုရှိလာနိုင်တယ်လဲဆိုတာကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးမဲ့သူကနှစ်ဦးရှိပါတယ်တဦးကတော့လူပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြမတည်င်းသိပ်ပံမြမ Journalism Institute MGI ကဦးစိန်ဝင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ဦးအောင်မိုးစောကြားပါလားခင်ဗျာ
ကြားပါတယ်ဗျာကြားတယ
်ဟုတ်ကဲ့ကူအောင်မိုးစောကြီးခုနကကျွန်တော်ပြောသွားလို့ဘောနိုင်ငံတကာရဲ့ဖိအားတွေကရခိုင်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်းထန်ထန်ဖြစ်လာတယ်တော့နိုင်ငံတကာရဲ့အခုလိုအထူးဖြစ်ကုလသမဂ္ဂမှာလည်းဖြစ်တယ်လို့ပဲဒီ American England ဒီနိုင်ငံတွေရဲ့ပြည်မထနာဝေဖန်မှုတွေကလည်းတော့ဖြစ်လာတယ်ရည်ယူမဲ့လက္ခဏာမျိုးဆိုလို့ရှိရင်အင်္ဂလန်ဆိုစပြီးတော့ဒီစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်သုံးသပ်နေတာရှိတယ်အမေရိကန်ဘက်မှာလည်းလွှတ်တော်မှာဒါနဲ့ပတ်သက်လို့မြန်မာပေါ်သူထားတဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြန်သုံးသပ်မှုတွေတိုက်တွန်းမှုတွေရှိလာပါတယ်အဲ့တော့နိုင်ငံတကာရဲ့ချီးကပ်မှုအထူးသဖြင့် UN နဲ့အနောက်နိုင်ငံတွေချင်းကပ်မှုပေါ့ဒီရခိုင်ရေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုမြင်ပါလဲခင်ဗျာအရင်ဆုံ
းဟုတ်ပေါ့ကျွန်တော်အထင်ကတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီအရေးယူဆောင်မှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့တေးကြတယ်သို့တော်လည်းဘယ်လိုပုံစံနဲ့အရေးယူဆောင်မှုတွေလုပ်လာမလဲဆိုတာကတော့ဟိုနည်းနည်းလေးစဉ်းစားရရှိတယ်။အဲ့မှာဟိုနှစ်ချက်တော့ရှိရပေါ့တစ်ခုကဟိုကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အခုပြောဆိုနေတာကလူခွင့်ရေးချုပ်ဖောက်မှုတွေတော်တော်ကိုကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်လူခွင့်ရေးချုပ်ဖောက်မှုတွေတော်တော်ကြည်ကြည်ပြန့်ပြန့်ဖြစ်နေတယ်နောက်တစ်ခုကဒီဟိုကဘာကူလာသမဂါဆိုလို့ရှိရင်နာ ethnic cleansing ဆိုတဲ့တကယ်ကိုပဲပြင်းထန်တဲ့ဒီအတုံးနှုံးနဲ့တုံးပြီးတော့တောင်ပါကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ဆွဆွမ်းမှုတွေရှိတာလည်းပေါ့အဲ့ဒီအတွက်ကတော့ချိန်နေတယ်ကျွန်တော်လက်ရှိဒီကျွန်တော်တိုင်းပြည်ရဲ့စီးကိစ္စတွေဒီတမ်းတော်နဲ့ပတ်သက်ပြီးပူပေါင်းဆောင်မှုကိစ္စတွေအဲ့ဒီလိုကိစ္စမျိုးတွေကတော့ကျွန်တော်တို့တို့ဖြတ်တောက်ကောင်းဖြတ်တောက်မဲ့အခြေအနေရှိရယ်သို့တော်လည်းအခြားပေါ့နော်ဒီမိုကရေစီရေးနဲ့ပတ်သက်တဲ့သူရဲ့အထောက်အကူတွေကနေ့ကျွန်တော်တိုင်းပြည်တော်သူတစ်ဖြစ်တော့ဒီ state building ကိစ္စတွေနဲ့ပတ်သက်လို့အထောက်အကူတွေနဲ့ပတ်သက်လို့ဟိုရုပ်မရုပ်ဆိုတာကျွန်တော်နေကတော့မသေးကြသေးဘူးလို့ကျွန်တော်အဲ့လိုပဲထင်ပါတယ်။ဒါမဲ့ကျွန်တော်အဓိကစိုးရိမ်တာကကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံတကာရဲ့ perception ပေါ့ဗနိုင်ငံပြည်သူတွေရဲ့အမြင်အဲ့ဒါကတတော်ကိုကြားသွားတယ်ကျွန်တော်ထင်တယ်ဆိုအဲ့ဒါနဲ့ပတ်သက်လို့ကတော့ဟိုကျွန်တော်တတော်ပြန်ပြီးတော့ကြိုးစားယူရဆိုတော့ကျွန်တော်အနည်း30 40လောက်ဒီမိုဆေးလှူရှားမှုမှာကျွန်တော်တိုင်းပြည်ကဟိုတတော်ကိုပဲဟိုဖက်ချက်ဝင်ဆောင်ရွက်ခဲ့တယ်တကယ်ကိုအနစ်နာခံပြီးတော့ကျွန်တော်ပြည်သူတွေဆောင်ရွက်ခဲ့တယ်အဲ့ဒီအတွက်နိုင်ငံကကျွန်တော်ပြည်သူတွေပုံမှန်မြင်နေတဲ့လူခွင့်နဲ့ပတ်သက်လို့ဒီမိုကရေစီနဲ့ပတ်သက်လို့အမြင်အရန်ကောင်းနေတဲ့အချိန်မှာအခုတစ်လနှစ်လအတွင်းမှာကရုပ်ချီးပြန်ကျသွားတယ်ကျလာမှာတော်တော်အဆုံးထိပြန်ကျသွားတယ်လို့ကျွန်တော်အနေနဲ့အဲ့လိုယူဆတယ်အဲ့ဒီ perception ကိုအဲ့ဒီအမြင်ကိုပြန်အလှည့်ပြောင်းလုပ်ဖို့ကတော့ဟိုတတော်လေးကိုကျွန်တော်အချိန်ယူရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်တယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာလက်ရှိမြန်မာဆိုရရဲ့မူဝါဒပေါ့ပြောမဆိုရင်အခုအစိုးရအုပ်ချုပ်နေတဲ့ energy အစိုးရကပြောမစို့တချင်တုန်းကလူခွင့်ရေးနဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့တော်တော်လေးရှည်တားနေပြီးတော့ပြောဆိုခဲ့တယ်။ဒေါ်ဆန်းစုကြည်ရဲ့လူခွင့်ရေး icon ဆိုပြီးတော့နိုင်ငံတကာသတ်မှတ်တာခံခဲ့ရတယ်ပေါ့။ဒီအစိုးရကရဲ့လူခွင့်နဲ့ပတ်သက်တဲ့စံနှုန်းစံထားတွေကပေါ့ခုနနိုင်ငံတကာပြောနေလို့တကယ်ပဲဖြစ်နေပြီလား။ကိုအောင်မှုဆိုရဲ့သုံးသပ်ချက်သိချင်ပါတယ်။
ကျွန်တော်အထင်ကတော့နော်ကျွန်တော်အထင်ကတော့ဒီအစိုးရဟိုလက်ရှိဒီအစိုးရအနေနဲ့အပြည်လူလူထုကိုတည်တည်ချာချာဘယ်လိုအခြေအနေမှာသူတို့ရပ်တည်နေရပါလိမ့်ဖြစ်နေရဆိုတာပုံမှန်ကျွန်တော်ပြောတဲ့အနေအထားကျွန်တော်မရှိဘူးမရှိတဲ့အခါကျကျွန်တော်ခံမှန်းဖြစ်တယ်ခံမှန်းဖြစ်တယ်ဟိုတလောကနိုင်ငံတော်အတိုင်းအမြန်ပုံကဒီ diplomatic briefing ကိုလုပ်တယ် လုပ်တဲ့အခါမှာလည်းပဲကျွန်တော်နားလည်မှုကတော့လက်ရှိတိုင်းမှာဖြစ်ပြနေတဲ့ကိစ္စတွေနိုင်ငံသားဆိုဆိုပြောဆိုမှုတွေနဲ့ပတ်သက်လို့တကယ်ကြာတိတိကျကျဟိုရှင်းရှင်းလင်းပြောသွားတာကျွန်တော်မတွေ့ရဘူးဆိုတဲ့အခါကျတော့ဒီသူခွင့်ရင်းနဲ့ပတ်သက်လို့ဒီဒီမိုကရေစီနဲ့ပတ်သက်လို့ဟိုအထူးသဖြင့်လူခွင့်နဲ့ပတ်သက်လို့ပေါ့နော်ဒီနဲ့ပတ်သက်လို့ရှိရင်ဘလို့အခြေဘလို့အခြေခံဘလို့ယက်တီပုံမျိုးနဲ့ဘလို့ယက်တီစောင်းရက်နေရဆိုတော့အဲ့နဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဆန္ဒဝင်ဝါဖြစ်တယ်လို့ကျွန်တော်အဲ့လိုပြောပြတာ
ဟုတ်ကဲ့ခင်ကျွန်တော်ဥအောင်မှုသောလီလိုက်ပေါ်မှာခဏနေပြီးပါအောင်ဥစေဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥစေဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ဥစေဝင်းကျွန်တော်ခုနဆွေးနွေးလို့ပါလက်ရှိနိုင်ငံတကာ PR တွေရဲ့တော်လေးပြင်းထန်လာတာဥစေဝင်းတို့လည်းသိမှာပါအဲ့တော့ဒီ PR တွေကလက်ရှိမြန်မာနိုင်ငံတွားနေတဲ့ဒီမိုကရေစီပြုရင်ပြောင်းလဲအပေါ်မှာဘလို့များတက်ရောက်မှုတွေရှိလာတယ်လို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအစဉ်ခုပြောင်းနေတာကိုကြည့်လို့ရှိရင်ဒီအစွမ်းဒီနှစ်ပိုင်းရှိတာပေါ့တစ်ပိုင်းကနိုင်ငံတကာတိုင်းဝမ်းရဲ့ကူညီပံ့ပိုးမှုနော်ဒီအားလည်းနိုင်ငံတကာတိုင်းဝမ်းဆိုတာဒီမိုကရေစီနိုင်ငံတွေပြောတာပေါ့ဒီမိုကရေစီအဲဒီနိုင်ငံကြီးအဲပြောရအောင်အနောက်တိုင်းနိုင်ငံကြီးနောက်တစ်ပိုင်းကတော့ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံကြီးရဲ့ဆက်ဆက်မှုရှိနေတယ်အဲ့တော့ဒီနှစ်မှာကျွန်တော်တို့နိုင်ငံရင်းနှီးမြှုပ်နှံမှုက25ရာခိုင်နှုန်းကျသွားလိမ့်မယ်လို့ကျွန်တော်တို့ဟိုမှန်းကြတယ်ဒီနော်ဒီတန်တမန်လက်ကြားထဲမှာမှန်းသားကြတာလို့ရှိတယ်အဲ့တော့ဟိုကျွန်တော်တို့ကပုံမှန်အပြင်2012မတိုင်ခင်မှာရင်းမြုံနဲ့ပုံပိုင်းကလာတာတရုတ်ကပဲရှိတယ်။အဲ့ဒါကျွန်တော်နိုင်ငံကဒီကျွန်တော်တို့အရင်းမြုံနိုင်တယ်ပေါ့။စင်ကာပူတို့ထိုင်းဂျပန်ဆက်အိန္ဒိယပေါ့နော်။ဒါပေမဲ့နောက်တိုင်းကနေဝင်လာတဲ့ဟာမှာအခုအားကတော့ဒါဖြစ်လဲဆိုတော့ကမ္ဘီကသူကအစိုးရတွေကတော့တွန်းပါတယ်။အစိုးရတွေကတော့တောင်းပြီးတော့နှိပ်ဆက်ပြီးတော့ပြောကြတယ်။ဒါပေမဲ့ကမ္ဘီကမသွားသေးကြဘူး။ဒါပြောသူတို့ရဲ့လုပ်ငန်းကို public pressure အနေနဲ့တော့ဖြစ်လာမှာသူတို့ကကြောက်တယ်။အဲ့ဒီဟာကြာတယ်နောက်ပြီးနိုင်ငံအတိုင်းအဝန်ကိုကူညီတပ်ဖို့မှုတွေထားပါတော့အဲဥပမာပြင်ကျွန်တော်တို့ပုံမှန်အပြည့်အအောက်တိုဘာလောက်ဆိုရင်ဘတ်ဂျက်တွေပြန်ပြီးတော့ကြီးလုပ်ကြတာဟုတ်နော်ဘယ်တော့ပတ်စံနေပိုးလဲနောက်ပြီးတော့ဘယ်ဘေးအားတွေလာမယ်အဲ့ဒီနောက်ပြီးတော့အနေထားမျိုးမှာဒါလို့တွေဖြစ်လာတယ်ဆိုတဲ့ဟာကနှုတ်လက္ခဏာဆောင်တဲ့ဥပမာပြင်ရန်ကုန်အစိုးရကပြည်ထောင်စုလိုက်လာတဲ့ဟိုကဒီဥရောပကိုသွားတဲ့အခါကျတော့ဥရောပမှာမေးတာရင်းတက္ကသိုလ်ကိုရမ်းမေးတယ်အဖြစ်နိုင်မှုအခုပြဿနာဖြစ်လာတယ်ပို့ပြီးတော့ဆိုးလာတယ်အဲ့တော့ဒီမိစ္ဆာကပြောရလို့ရှိရင်စီးပွားရေးရလဲကြားလိမ့်မယ်ကျွန်တော်ပြောရတယ်ကွာစက်ငွေတန်ဘူးကဟိုကထိုးကြလိမ့်မယ်နောက်ဆိုးရစနေချိန်ကြလိမ့်မယ်အဲ့ဒီလိုဖြစ်လာတဲ့ဟာကကျွန်တော်တို့နိုင်ငံရေးကသွားပြီးတော့စက်မှုတွေဖြစ်နေနိုင်တယ်လောလောဆယ်မှာတော့ကျွန်တော်မြင်တာ tension တော့မဖြစ်တော့သေးဘူးသို့တော်လည်းပဲအဲနှုတ်လက္ခဏာတွေကြားတဲ့ဟာတွေဖြစ်လာနိုင်တဲ့အလားအလာတွေရှိကြတယ်ဗျ
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကကိုစင်ဝင်းကိုစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရေးပါဦးဆိုရင်အင်္ဂလန်ကနေပြီးတော့ဗြိတိန်ကနေပြီးတော့မြန်မာနိုင်ငံကတပ်အရာရှိတွေကိုတင်နှံပြရတွေကိုရပ်ဆိုင်းလိုက်တယ်ပေါ့ဒါမျိုးဆက်ပြီးတော့သူရေးယူတာကြီးတွေ့တော့စစ်တပ်နဲ့ဆက်ဆံရေးကိုပါဒီဘက်အမေရိကန်ဘက်မှလည်းအလားတူပဲပြောတာဆိုတာတွေအလွတ်တော်အမှတ်တွေကြားထဲမှာဆွေးနွေးတာတွေရှိလာပါပြီခင်ဗျအဲ့တော့စစ်တပ်နဲ့ဒီအရင်တော့နောက်နိုင်ငံဆက်ဆံရေးက2012မှာတော်လေးကောင်းလာတယ်တင်တန်းကြီးခေါ်ရဲနောက်ပြီးလေးလာကြီးထွက်ကြတယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာဆက်ဆံရေးအခုအနေအထားမျိုးဖြစ်လာတဲ့အခါမှာထိကြိုက်လာနိုင်လို့ရှိရင်မြန်မာဒီမိုကရေစီရေးပေါ်မှာတော့မတက်ရောက်နိုင်ဘူးလား
စစ်တပ်နဲ့ဆက်ဆံရေးကိုဟိုကကိုကနာဒီပင်မျိုးပေါ့စစ်တပ်ကိုတင်နှံပေးတာတွေရုပ်တော့မလားဒါမျိုးတွေပေါ့နော်စစ်တပ်ကိုဒီကောင်းအကက်တူသွားလာမှာဒါပေမဲ့အဲ့ဒီဟာနဲ့ပတ်သက်ရင်တော့တန်တမန်ဂျားတွေတွေမှာကျွန်တော်နားလည်တလောက်ကတော့ဟိုလွန်ဆွဲနေတယ်မရှိတဲ့တချို့ကလည်းမဟုတ်ဘူးဒီလိုမျိုးအချိန်လေးကမှဒါပို့ပြီးတော့တော့မှဒီကွန်ဘက်ကိုကြားပြီးပို့စစ်တပ်ကိုပြည်ပြည်ကြောင်လည်းမျိုးနားလည်အောင်လုပ်ဖို့စသဖြင့်ပေါ့နော်အဲဟိုကြားခြင်းနဲ့ဆံမျိုးတွေလည်းရှိနေသေးတယ်သို့တော်လည်းတခုလို့ရှိတယ်ဟိုကခဏအဲကိုကွန်မိုးရပြန်သားကလေးဒီကျွန်တော်တို့ public ရဲ့ perception ပေါ့နောက်တိုင်းလူ့ဖွဲ့စည်းမှာကဘယ်လိုဖြစ်သွားလဲသူကစံတီမန်ရပါတော့ဟို human rights ဆိုတဲ့ဟာကအခြေခံတည်းပြီးအဲ့ဒီဟာရှိတယ်အမှန်ဉာဏ်ရည်နဲ့ပတ်သက်ပြီးတော့ဒီ status ပေါ့အဲ့ဒီဟာမဖြစ်ဘဲဟာမျိုးတော့ကဒီသူတို့ဈာထဲမှာကြားရတာတမျိုးကြီးဖြစ်နေတယ်နောက်ပြီးတော့သူတို့ကဖြူမဲပဲနားလေကျွန်တော်တို့တွေရှုပ်ကြည့်တဲ့နိုင်ငံမျိုးနားမလည်ဘူးလေစာမန်လူတွေဈာထဲမှာအဲ့တော့အဖြူမဲကကျွန်တော်တို့ကလူတို့ကြီးဖြစ်နေပြီးတော့ဒီတစ်ဖက်မှာရိုးရားဒီနယ်ကြီးတွေကဒီခံရတဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ public pressure ကိုသက်ဆိုင်ရာနိုင်ငံတွေကအာဏာပိုင်တွေကတုံ့ပြန်တဲ့အခါမှာအကျိုးဆက်ကြီးဖြစ်တတ်လာတာပေါ့နော်အဲ့ဒီလိုမျိုးတော့ဒုံဆွဲမှုတွေပဲရှိနေကြတယ်
ဟုတ်ကဲ့ခင်ဗျကူအောင်မှုသောဥစဉ်ဝင်လီလိုင်းပေါ်မှာခဏနေပြီးပါတော့ရှင်နေလှည့်ပြီးကျမှာလေအရင်ဆုံးတော့ရှင်တူဖြစ်တဲ့အကူနေမျိုးအောင်လီလိုင်းပေါ်ရောက်နေပါပြီကူနေမျိုးအောင်တူတူတိတ်အာတူတူတူဆွနေလို့ရပါတယ်ခင်ဗျမင်းမြန်လည်းမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်ပြည်ညာတော့ဒီဖစ်တဲ့ဆက်ဆံရေးဆိုတဲ့အကြောင်းလေးပါကျွန်တော်ဖစ်တဲ့ဆက်ဆံရေးကကြားချင်းလာလို့လည်းပြောလို့မရခင်ဗျဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်အရင်တလောကပဲဒီအိန္ဒိယလိုဓာတ်လို့နေလေဒီအဲ့လိုဆက်တွေ့ရကောင်းမလားရတွေ့ရတယ်အားလေးကျွန်တော်ပြောရမယ်
ဟုတ်ကဲ့ပါခင်ဗျအခုနေမျိုးအောင်သူရဲ့မှတ်ချက်လေးဝင်ပြောတာပေါ့နော်နောက်တစ်ယောက်ကတော့မင်းပြဦးမောင်ကျော်စံပါဦးမောင်ကျော်စံဆွေးနွေးလို့ရပါတယ်အဲဦးမောင်ကျော်စံဦးမောင်ကျော်စံဦးမောင်ကျော်စံကြားပါလားခင်ဗျဦးမောင်ကျော်စံလိုင်းကြပါပါလေဟုတ်ကဲ့ကျွန်တော်အဲ့တော့ကိုစိန်ဝင်းကိုပဲကျွန်တော်မေးချင်ပါလေကိုစိန်ဝင်းခုနကပြောသွားတဲ့အခြေအနေလေးပေါ့ဒီ public pressure ခုနကပြောလို့ပေါ့ဒီအနောက်နိုင်ငံမှာရှိတဲ့လူဖွဲ့စည်းတွေကနေပြီးတော့မြန်မာနဲ့ပတ်သက်လို့အမြင်ပြောင်းသွားတယ်ဒီ public pressure တွေနောက်တစ်ခုကတစ်ဖက်မှာတန်တမာရေးရဖိအားတွေဒီအနေအထားပေါ်မှာမြန်မာဆူရဘက်ကတုတ်ပြန်ကင်တွယ်ပုံပေါ့အဲ့ဒါနဲ့ပတ်သက်လို့ကျင်းတဲ့အရာပွဲရှိတာကိုစိန်ဝင်းအမြင်သိချင်ပါတယ်
လက်တော့အနေနဲ့ကြည့်ရရင်တော့မြန်မာဆူရဘက်ကတုတ်ပြန်ကဟို proactive မဖြစ်သေးဘူးနော်ဟိုတော့ဟိုဘယ်လိုဟိုဆုံးတော့ထုတ်ပြန်တာပဲဒါပေမဲ့ fix နေတယ်ပြည်ပြောဟိုကလေအဲကိုယ့်ရဲ့ပုံမူပေါ်မှာပဲအရန်တိုင်ထားတယ်ဒီဟာကိုဟိုဒီ site ဆိုတာတကယ်ပဲဆက်လို့ဝင်ယူဆိုင်ပြီးတော့နည်းနည်းဒါမျိုးကချစ်ချင်းနည်းနည်းဆက်တာတုတ်ပြန်တာဟိုအဲ့လိုလုပ်ဆောင်မရှိသေးဘူးတစ်ဖက်မှာလည်းအဲအဲ့တော့ဘာဖြစ်လဲဆိုတော့ဟိုနိုင်ငံအတွက်ဒီမိုကရေစီနိုင်ငံတွေကစဉ်းစားတာကအာမြန်မာဆိုရအခုဒီတော့ sensitive policy ရပါလို့ဒီတရုတ်ဘက်ကိုချင်းပိုပြီးတရုတ်ဘက်ကိုပြန်ပြီးတော့ရောက်နေတာမှန်တယ်မာကြီးအနေနဲ့2012မှာတည်းကအချိန်ကြီးပြန်ပြီးတော့ကတ်နေလားဆိုတော့ဆိုရမရှိရဲမြန်မာဆိုရကအဲ့ဒီဟာကိုကန့်ကျယ်ဖို့တူတယ်အခုကအိန္ဒိယနိုင်ငံနဲ့ပတ်သက်တော့ဥပမာအာဆီယံလိုဟာမျိုးကတော့ဝင်ဘဝရှိနေတယ်နော်ဒီဒါပေမဲ့အင်ဒိုနီးရှားတို့မလေးရှားတို့ကသူတို့လည်းဖိအားတွေရင်ဆိုင်နေရတယ်မြန်မာနဲ့ပတ်သက်ပြီးတစ်ခုလည်းပေါ့နောက်အလုပ်မျိုးပေါ့အိန္ဒိယကတော့တက္ကနာဖြစ်သွားခုနပြောတဲ့နံပါတ်အိန္ဒိယကကျွန်တော်တို့နဲ့လာပြီးတော့လာပြီးလာပြီးပါပေါ့နော်အဲဒါပေမဲ့အဲ့ဒါနဲ့မလုံတော့ဘူးကျွန်တော်တို့ democratic transition ကိုမထိခိုက်အောင်ဆိုရင်ကျွန်တော်တို့ဒီချက်ပို့ပြီးတော့ active ဖြစ်ဖို့တော့ပြန်မယ်နဲ့ဆက်နေ
ဟုတ်ကဲ့ခင်ဗျကျွန်တော်တော်ရှိသူပြန်ပြီးတော့အလှည့်ပေးကြပါလေဥမောင်ကျော်စံလီလိုင်းပေါ်ပြန်ရောက်နေပါပြီဥမောင်ကျော်စံကြားပါလားခင်ဗျာ
ဟုတ်ကဲ
့ဆွနေလို့ရပါတယ်ခင်ဗျာတူပေါ့
ဟ
ုတ်ကဲ့ဆွနေလို့ရပါဦးပေါင်းကျော်စံ
ဟုတ်ကဲ့အခုဒီအစိုးရဟိုနိုင်ငံတကာကဖိအားပေးနေတယ်ဆိုတာကအစိုးရကအရင်ကတည်းကဟိုကောင်းဆောင်ဖြစ်တဲ့ဟို NLD ကောင်းဆောင်ကိုတိုင်ကစုတဲ့အမျိုးကြီးယူခဲ့တာကိုနိုင်ငံတကာကပေးထားတဲ့စုတွေဒီစုတွေရဲ့မောင်ကျိုးတွေအခုခံရတာလို့ကျွန်တော်တို့ကမြင်နေနောက်တခါကလားတွေဘင်္ဂါလီတွေပြည်မလေလိုက်ကနေပြီးတော့ဟိုဟိုဒီတော့ဆက်စုကြီးကိုပြေးခဲ့ပါလေအကူအညီပေးခဲ့ပါလေဆိုတာပြောနေတယ်။ဒါကျွန်တော်တို့ရခိုင်တဲ့ဘက်ကတော့သူတို့အပေါ်မှာတံပြားရှိတယ်။ဒါတော့အခုတော့ဖြစ်နေတဲ့ပုံကဒီအစိုးရလုပ်ပုံကိုင်ပုံတွေကတော့ဒီကလားလေထွက်တော့ပါလေပြေးတယ်ပြေးပါလေဆိုတဲ့ကလားတွေကကွန်ပျံခေါ်နေတာကြီးတော့ကျွန်တော်တို့ရခိုင်မြေဟာဒီအစိုးရလက်ထက်မှာပဲကျွန်တော်တို့ဆူချင်းတော့ပဲ။အဲ့လိုမြင်နေရတယ
်။ဟုတ်ကဲ့ခင်ဗျ
ာ။ကျွန်တော်တို့ကတော့ဒီမိုကရေစီတော့ဘာလို့ဆက်ရှင်တော့ဘာလို့ကျွန်တော်တို့ကတော့တိတ်အေးမလို့ဘူးတာဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကကိုတိုက်ကိုတည်းကိုမျိုးကိုပဲလိုချင်တယ်ဒီဗမာအစိုးရလက်ထက်မှာအစဉ်ဆက်ကျွန်တော်တို့နှစ်ပတ်ခုနှစ်စင်းနေမှရှိပြီရခိုင်မြေအများကြီးဆုံရှုံသွားပြီကျွန်တော်တို့ရှင်မပြူကျွန်းတို့ရခိုင်ပပင်းလေးပဲပင်းလေးပိုင်လေးတို့အခုမောင်တိုးနဲ့ပူတီတော်ရေးတော်ဆိုတာဒီပုံအတိုင်းသွားနေလို့ကတော့မကြခင်ဆုံရှုံမယ်ဆိုတာကျွန်တော်တို့စိုးရင်နေတာ
ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်တို့ဒီအစိုးရလုပ်ပုံခိုင်ပုံကပြင်ကျွန်တော်တို့အများကြီးလုံနေသေးတယ်တိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဘယ်တော့မှလည်းသူကချင်းနေချင်တာမရှိဘူးတိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးဖို့လိုတယ်ဘာပဲလုပ်လို့တိုင်းရင်းသားကြီးကိုတိုင်းရင်းသားကိုပူးပေါင်းဖို့လိုတယ်တိုင်းရင်းသားနဲ့အဲ့ဒါပဲကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာဦးတ
ော့ဘယ်လိုပဲဖိအားပေးပါစေအဲ့ဒီဖိအားဟာအရေးမကြီးဘူးလို့မြင်တယ်ကျွန်တော်တို့
ဟုတ်ကဲ့ဦးမောင်ကျော်စံသူ့ရဲ့မြင်မှာကျွန်တော်ကိုအောင်မှုဆောင်ဦးအောင်မှုဆောင်ဆက်ပြီးကြည့်ပါလေဦးမောင်ကျော်စံရခိုင်ဒေသခံရခိုင်လူမျိုးတယောက်ရဲ့ခံစားချက်သူပြောသွားတာရှိပါတယ်သူ့ရဲ့စိုးရင်ချက်ပေါ့အဓိကနေမြေဆုံးရှုံးမယ်ဆိုရဲဒီစိုးရင်ချက်တင်နဲ့ပတ်သက်လို့ဒီအချင်းတွေနဲ့ပတ်သက်လို့ရောကိုအောင်မှုဆောင်ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟိုကျွန်တော်အဓိကကျွန်တော်ပြောချင်တာကတော့နောက်ဒီကျွန်တော်အဓိကပြောချင်တာတော့ကျွန်တော်တို့အချင်းချင်းတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်နောက်ကကျွန်တော်တို့တိုင်းပြည်ထဲမှာနေတဲ့ community တွေ အဲ့ဒီလိုပဲကျွန်တော်တို့တိုင်းပြည်ကနိုင်ငံတကာနဲ့လည်းတည်တည်ချာချာပူးပေါင်းဆောင်ရွက်ဖို့လိုတယ်။တည်တည်ချာချာစကားပြောဖို့လိုတယ်။အပြန်ပြန်အလှန်လှန်တည်တည်ချာချာနားထောင်ဖို့လိုတယ်။ဒါတော့အဲ့ဒီလိုအခြေအနေမရှိဘူးဆိုလို့ရှိရင်ခုနဟိုပါပေါ့ခုနဟိုဟိုခုနတော်တာရှင်ခုနဟိုကျွန်တော်ဟိုအကိုကြီးတူပြောသွားသလိုပဲအဲ့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တယ်။ဒါကဟိုကျွန်တော်ဥပမာဟို US briefing ဟိုတလောကအောက်လွတ်တော် briefing လောက်တဲ့အခါမှာတည်တည်ချာချာပြန်ပြီးတော့နားထောင်ကြည့်ပါ။အဲ့ဒီမှာလွတ်တော်အမတ်ယောက်ကဘာပြောလဲဆိုတော့ခုတိုင်းကိုပြူတဲ့ဒီထဲမှာရှိတယ်တဲ့ပြည်သူတွေကိုတကယ်လည်းမဆောက်ရှောက်ဆိုင်ဘူးဆိုရင်အဲ့မဆောက်ရှောက်ဆိုင်တဲ့ဒေသကိုပေးလိုက်ပေါ်တဲ့သူများကိုအဲ့လိုသဘောမျိုးပုံသဘောလုံးတဲ့သဘောမျိုးပြောသွားတာတွေ့ရတယ်။ဒီအလားအလာတွေကကျွန်တော်တိုင်းပြည်အတွက်မကောင်းဘူး။ကျွန်တော်တိုင်းပြည်အတွက်မကောင်းသလိုတခိုင်ဒေသအတွက်မကောင်းဘူး။အဲ့တော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်လာရဲဆိုလို့ရှိရင်အဲ့ဒီပြဿနာတစ်ခုကိုတည်တည်ချာချာကြည့်ပြီးတော့တည်တည်ချာချာစကားပြောဖို့ဆွေးနွေးဖို့เนาะဟိုအချင်းချင်းအပြန်အလှန်ဟိုဘလကောလဲစာနာပြီးတော့ဟိုအလုတ်လုတ်ကြောက်ကိုအရန်အေးကြည့်ရလို့ကျွန်တော်တော့အဲ့လိုပဲပြောချင်တယ်အခုဟာငါတို့ကျွန်တော်တိုင်းပြည်မှာကျွန်တော်ခံစားရတာပေါ့နော်ငါတို့ပဲမှန်တယ်သူတို့ကသွားတယ်ငါတို့ကသာဟိုဒီတိုင်းပြည်ကိုပိုင်တယ်သူတို့ကသူ့နဲ့မဆိုင်ဘူးစသဖြင့်အဲ့လိုရက်တီချက်မျိုးနဲ့ကျွန်တော်ရက်တီပြီးတော့လူတိုင်းကိုကျွန်တော်တုံ့ပြန်နေမယ်ဆိုလို့ရှိရင်ခုနကကိုတယောက်ပြောသွားတဲ့အန်ဒီအမျိုးကျွန်တော်မှာရှိတယ်။အဲဒါကြောင့်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်အစိုးရအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်ရခိုင်ပြည်သူတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ပဲဖြစ်ဖြစ်တော့ကျွန်တော်တိုင်းပြည်ထဲမှာရှိတဲ့လူမျိုးစုံဘာသာစုံပြည်သူတွေနဲ့စိတ်ကြည်လက်တွဲပြီးတော့အလုံးလုံးနိုင်မှုလိုတယ်စကားပြောနိုင်မှုလိုတယ်ဒါအပြင်ကဘာကဘာတွေပြောနေသလဲနိုင်ငံတကာကဘာတွေပြောနေသလဲသူနဲ့ပြည်ပြည်ချာချာလက်တွေ့ပြီးတော့အလုံးလုံးမှခုနလိုပြဿနာမျိုးတွေကိုကျွန်တော်ရှောင်ရှားနိုင်ပြီလေဆိုကျွန်တော်အဲ့လိုပဲယူဆတယ်ကိုသားရေ
ဟုတ်ကဲ့ပါခင်ဗျကျွန်တော်နောက်တော့ရှင်တူလှည့်ပေးခြင်းပါလေကိုမင်းမင်းကိုမင်းမင်းဆွနေလို့ရပါတယ်တူတူတူပေါ့
ဒီဟာဒီဟာကျွန်တော်မြင်လာတော့နိုင်ငံတကာပြည်အားပေးရဆိုတာကတော့ဟိုဒေါ်စန်းစုကြည်အနေနဲ့အနေဟိုဒီဒီခိုင်းဒီနယ်မြောက်ပိုင်းကိုကျွန်တော်တို့ကနှစ်ခေါက်တော့တွားလေ့လာရပါတော့လေ့လာတဲ့အခါကျတော့အဲ့ဒီပုံမှာနိုင်ငံတကာကကုသသမဂ္ဂ UN ကရုံးနေမျိုးတွေကိုသူကပုံဝင်နေတဲ့သူ့အနေနဲ့ကျွန်တော်တို့ကတော့ဖွင့်ပေးစီခြင်းပဲပေါ့သူကဥပဟမလုပ်တဲ့အခါကျတော့နိုင်ငံတကာကလည်းပြစ်ပုံအရင်စောင်းတာပေါ့နောက်ပြီးတော့ကိုပြီးရနိုင်တဲ့ဂျင်ဂါလေးကကျွန်တော်လည်းဖြတ်ကြရအောင်ဒီလိုတို့ပါနော်ဟိုဆရာလည်းပြေးပြအောင်အားလုံးပါဟုတ
်ကဲ့ပြောပါအ
ဲ့တော့ကိုပြီးရနိုင်တဲ့ဟိုသူတို့ဖက်ကြီးရရစကြည့်သေးတယ်ကျွန်တော်တို့မြင်တာအောင်နော်ကိုပြီးရနိုင်ဆီရကိုပြီးရနိုင်ကိုစခေါ်ရတာသူကပါတီအားလုံးကိုသူကရပတ်လုပ်ပြီးတော့မှမီးတင်ပြီးတော့ခေါ်ရမှာရအဲ့လိုမခေါ်ဘဲနဲ့သူကရည်ရချက်ကတော့ကောင်းပါရဲ့ကိုယ်ရည်ရချက်ကစပါ့ကိုမနေတာကုလသမဂ္ဂလည်းပုံပုံမျိုးချပြတိုးပြီနဲ့ရည်ရချက်ကောင်းပြီနဲ့ဟိုပါဘောစက်ကစက်မကြည့်ဘောဗျာပြစီကြမကြောက်ဘူးကိုယ်ကတိကျပြစီကြမကြောက်ဘူးကျွန်တော်တို့အဲ့လိုမြင်တာဗောဗျာနော်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလေးတော့နည်းနည်းပြောချင်တာအများကြီးကြားချလိုက်လဲပြလိုက်ကောင်းနော
်ဟုတ်ကဲ့ပါခင်ဗျာကုမင်းမင်းကျေးဇူးပါကျွန်တော်အခုစိတ်ဝင်ကိုမေးချင်ပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့အခုကုလသမဂ္ဂနေပတ်သက်လို့ရောအခုခုနကကုမင်းမင်းပြောသွားတဲ့ထက်မှာရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂဖွဲ့တွေလွတ်လပ်လပ်လှုပ်ရှားဝင်ပြီးပါပါညာသူတို့ပြောသွားတယ်ရှိပါတယ်အဲ့တော့လက်ရှိအစိုးရကရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုကင်တွဲဖြည့်ရှင်းနေတာနဲ့ပတ်သက်လို့ရောအားနေချက်အားသာချက်ကိုစိတ်ဝင်ပါတွေ့လဲခင်ဗျာ
ဒီဒေါ်ဆန်းစုကြည်အနေနဲ့သူကကျတော့ဟိုသူကမဟာပြည်အနေနဲ့ကြည့်ပြီးတော့လုပ်တယ်ဝင်နော်ဒါပေမဲ့သူအမြင်နေမှာသူကဒီမြေကြီးနာပတိပဒါအလယ်လန့်လမ်းစဉ်အဲချင်းတက်မယ်ဆိုတဲ့ဟာပေါ့အဲ့ဒါကြောင့်ကိုဖီအန်န်ကိုခေါ်လိုက်တယ်သူကျွန်တော်လည်းမြင်တယ်သို့တော်လည်းပဲမှတ်ပါတယ်ဒီသူက consensus တွေယူတဲ့နေရာမှာအားနေတယ်အဲ့ဒါပါလဲဆိုတော့ transaction ကြီးက management လုပ်တဲ့နေရာမှာ manage လုပ်တဲ့နေရာမှာသူကတော့စေတနာလည်းဖြစ်မှာပေါ့လေငါလုပ်မယ်ဟဲ့လားနော်အဲ့ဒါကိုဟိုထောက်ခံပေးဆိုတဲ့ဟာပေါ့ share ဖို့ဒီအမှတ်အမှန်နဲ့သူကိုယ်တိုင်စီမံနေအောင်အတက်နဲ့အဲ့ဒီဟာတွေအကျိုးဆက်တွေလည်းခုတွေ့ရပါတယ်ခုနကပြောသလိုရခိုင်သားတွေအနေနဲ့မတင်တာတွေပဲဖြစ်ဖြစ်ဟလာတစ်ခါတော့ဟိုပါတီတွေနိုင်ငံပါတီတွေမတင်တာတွေပဲဖြစ်ဖြစ်ပြတ်တော့ရမှာဒီအကြောင်းဆွေးနွေးမယ်ဆိုတော့ပြီးမဆွေးနွေးဘူးဆိုရင်ဟာမျိုးပေါ့အဲ့ဒီကြက်ကနာကျွန်တော်တိုင်းပြည်ရဲ့အဲ့ဒီဟာကဘာလဲဆိုလီဒါရှစ်မှာ share လုပ်ခြင်းနဲ့စိတ်မရှိတဲ့ပြဿနာကအာဒီအကျိုးဆက်တွေဒီနေ့ကြုံရတဲ့ပဋိပတ်တွေကအနေနဲ့ပါတယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ကျွန်တော် ကောမှုဆိုလေးတိုင်းပေါ်မှာရှိပါလားကောမှုဆိုကြားပါလားကြား
တယ်ကြားတ
ယ်ဟုတ်ကဲ့ကောမှုဆိုကျွန်တော်နောက်တစ်ချက်မေးချင်တာကဒီနိုင်ငံတကာဆက်ဆံရေးပါအခုကုလသမဂ္ဂတို့ဘာလို့မှဆွေးနွေးလာတဲ့အခါမှာအနောက်နိုင်ငံတွေဘက်ကအရင်ကလိုမြန်မာနိုင်ငံကိုပြစ်တင်ဝေဖန်ပြောလာတယ်ထုံးစံအတိုင်းပဲအရင်ကပုံစံမျိုးပဲရုရှားတို့တရုတ်တို့ကအတော်လေးကိုခုခံကာကွယ်လာအဲ့တော့မြန်မာနိုင်ငံနေနဲ့နိုင်ငံတကာဆက်ဆံရေးမှာ2010နောက်ပိုင်းမှာအနောက်နိုင်ငံတွေနဲ့ပုံနှီးလာပြီးမယ်အခုအနေဒီဆွေးနွေးလက်ထက်မှာဘာပြောတရုတ်ရုရှားနဲ့ဆက်ဆံရေးလည်းရှိလာတော့ဆက်ဆံရေးကအရင်ပုံစံပြန်ဖြစ်လာနိုင်လားတရုတ်နဲ့ရုရှားနဲ့ပုံနှီးသွားနိုင်လား
ဟုတ်အခုအခြေအခုအနေထားကတော့အဲ့ဒါကိုတွန်းပို့နေသလိုဖြစ်နေတာပဲလေအဲ့ဒါကိုတွန်းပို့နေသလိုဖြစ်တယ်ဒါမှမဟုတ်ကိုကိုနိုင်ကရွေးချယ်တာလည်းဖြစ်နိုင်ပါတယ်အခုဆိုတော့ကျွန်တော်တို့အနေနာအဲ့လိုအခြေအနေမျိုးကိုတွန်းပို့ခံနေရတိတိကျကျကဒီအထူးသဖြင့်တော့ဒီရကိုင်းပြဿနာကိုကျွန်တော်တို့မဖြေရှင်းနိုင်လို့ရှိရင်ဒီကျွန်တော်တို့အနေထားဥနာလို့အနောက်အုပ်စုနဲ့ပေါ့နော်ဆက်ဆံရေးကတော်တော်ကိုဟိုတင်းတင်းမာမာဖြစ်သွားမဲ့သဘောဖြစ်တယ်ကျွန်တော်တို့အဲ့လိုပဲယူဆတယ်ဒါမဲ့လောလောဆယ်ဆယ်အနေထားမှာတော့ကျွန်တော်အဲ့လောက်ကြီးအထိတော့ကျွန်တော်တော့ဟိုဘယ်လိုခေါ်မလဲဟိုမထင်သေးပါဘူးအဲ့လောက်ကြီးအထိမထင်သေးဘူးဟိုတစ်တစ်ချက်ကဒီကိစ္စကဥနာစီးရရရေးဥဆောင်မှုတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အခါကျတော့ဥနာလိုတက်မလို့နဲ့ပတ်သက်လို့ဆက်ဆံရေးတွေဖြတ်တောက်တာပါညာစီးရရရေးဘယ်လိုခေါ်မလဲအခုဒီကိစ္စတွေမှာဟိုရပ်တန့်တာပါညာအဲ့ဒါတွေကတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်တို့အဲ့လိုထင်တယ
်ဒ
ီပိုင်းမှာလည်းပဲဒီအနောက်နိုင်ငံကောင်းဆောင်တွေအနေနဲ့ကဟိုကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့အကြက်တဲကိုသူ့တစုံတရာသိတယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်အစိုးရင်ဆုံးကိစ္စကအတူကလူမှုပရက်ရှာနိုင်ငံတကာပြည်သူတွေကကျွန်တော်တို့ကိုဘယ်လိုမြင်နေသလဲအဲ့ဒီအမျိုးကျွန်တော်မပြောင်းနိုင်ကျွန်တော်ဒုက္ခတွေ့နိုင်တယ်ကျွန်တော်တို့အဲ့ဒါကိုကျွန်တော်အစိုးရင်ဆုံးပဲဖြစ်ပါလေ
ကျွန်တော်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းကိုနောက်ဆုံးမေးချင်ပါလေတောင်ဆန်းစုကြည်နဲ့ပတ်သက်လို့ကအစအနောက်နိုင်ငံတွေမှာခုနပြောလို့ပေါ့နော်ဒီအော့စပို့တက်ကတူမှာပုံဓာတ်ပုံဖြုတ်ချတာတို့ကအစဖြစ်ခဲ့တော့အခါကျတော့ဒီပုံရိပ်ကိုပြန်ပြီးတော့ထိန်းနိုင်ပါမလားကိုစိန်ဝင်းရဲ့အမြင်သိချင်ပါလေကျွန်တော်တို့10မိနစ်လောက်ဝင်ရပါတယ
်အဲ့ဒါတော့တောင်ဆန်းစုကြည်ပေါ်မူတည်ပါလေသူရဲ့ပုံရိပ်ကတော့တော်တော်လေးကိုကြာသွားသူ့ကိုဒီဟိုနော်တကယ်ဟိုပဲအဲကိုကိုယ်ခဲ့တဲ့အမြင်အားနေပြီးတော့ဒါမျိုးဟိုဒီမှာဟာပြောကံဖြစ်ပြီးတော့ဒါမျိုးကြတာပါဘို့လေအဲ့တော့ဒါကိုပြန်ဆယ်ဖို့ဆိုတာတော့ကျွန်တော်စမ်းစုကြည်ရဲ့စွမ်းဆောင်ရည်နဲ့သူ့ရဲ့လက်ချင်တဲ့တိုင်ကျင်တဲ့စိတ်ပေါ်ပို့ပြပါရစေ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ Diet Delight Season အချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မိုးစောဥစိန်ဝင်းနောက် Janet Production တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ Diet Delight Season ဒီမှာကျွန်တော်ကပြပါခင်ဗျာ။